နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်က27ရာစုပင်လုံညီလာခံမှာပြည်ထောင်စုတည်ထောင်မဲ့အပေါ်မတူညီတဲ့အမြင်တွေကိုညှိနှိုင်းဆွေးနွေးကြဖို့တိုက်တွန်းခဲ့ပါတယ်။ UPDJC ဒုတိယဥက္ကဋ္ဌနှစ်ဖြစ်တဲ့ဒေါက်တာတင်မျိုးဝင်းကလာမယ့်27ရာစုပင်လုံညီလာခံကိုပြည်သူတွေကအများကြီးမျှော်လင့်ထားကြတယ်လို့ပြောပါတယ
်။ဆက်နေခါရပါတဲ့နေဆိုရှင်နိုင်ငံကမှာကိုယ်ဆိုရှင်ကျွန်တော်ဒီနိုင်ငံညီလာခံကိုကျေးဇူးနဲ့ထောက်ခံပွဲတွေဒီတာပွဲတွေကတ်တုံးပြပွဲတွေအများကြီးပြုလုပ်ကြပါတယ်။ဒါကိုဒီဆိုရိုင်းနေပြီးတော့ကျွန်တော်ကဖြောက်လိုက်အောင်ဆောင်ကြအားလုံးကျွန်တော်ဆွေးနွေးညီနိုင်တိုင်းနေပြီးတော့ဆက်တော့ဘာမှမစတော့ဘာလို့ကျွန်တော်ကြည့်ပါလဲ။
ဩဂတ်စ်လ31ရက်နေ့မှာကျင်းပမဲ့ပင်လုံညီလာခံဟာနိုင်ငံရေးဆွေးနွေးပွဲကိုစတင်ဆောင်ရွက်မဲ့အစီအစဉ်ဖြစ်တာကြောင့်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောမထိုးထားတဲ့သူတွေရောတက်ရောက်ဖို့ဖိတ်ကြားမယ်လို့ UPDJC ရဲ့တိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့ဥက္ကဋ္ဌဘရိုကွယ်ထူးဝင်းကပြောပါတယ
်။ဒီစီလက်မှတ်ရေးထိုးပြီးတော့ပိုင်းမှာပြင်ဆင်မှုတွေလှုပ်ဆောင်လာဖြစ်တယ်။ဒါတူဝင်မဲ့လည်းကျွန်တော်တို့ဒီနိုင်ငံဆွေးနွေးမှုမစတင်နိုင်ခဲ့သေးဘူး။ဒါပေမဲ့အခုကျင်းပမဲ့ညီလာခံတော့နိုင်ငံဆွေးနွေးမှုကိုစတင်ဆောင်ရွက်မဲ့အစီအစဉ်ဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်တို့ကဒီညီလာခံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအကုန်လုံးအားလုံးပေါ့လေ။လက်မရေးထိုးတဲ့အဖွဲ့တွေကမထိုးတဲ့အဖွဲ့တွေရောအဲဒီမှာပါဝင်တက်ရောက်ဖို့ကျွန်တော်တို့ဖိတ်ကြားမှာဖြစ်တယ်
။ဆွေးနွေးပွဲပြီးမှနိုင်ငံတော်တမရယုံပြောရေးဆိုခွင့်ရှိသူဦးစောထေကဆွေးနွေးပွဲအကြောင်းအရာတွေကိုပြောကြားခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကမူဝါဒပိုင်းဆိုင်ရာတွေကိုဆွေးနွေးဆုံးဖြတ်ပေးခဲ့ပြီးညီလာခံကျင်းပရေးပူးတွဲကော်မတီမှလက်မှတ်မထိုးရသေးတဲ့အဖွဲ့တွေပါပါဝင်ဖို့သဘောတူညီခဲ့တယ်လို့ဦးစောထေကပြောပါတယ်
။ DJC အစည်းအဝေးပေါ်မနေ့ကနိုင်ငံတော်ကြီးတိုင်ပင်ခံပုဂ္ဂိုလ်နဲ့ဖြတ်ခဲ့တာမူဝါဒပိုင်းဆိုင်ရာဖြတ်ပါတယ်။ဘာဖြတ်လဲဆိုတော့ကျွန်တော်တို့ညီလာခံကျင်းပမဲ့နေ့ရက်ပေါ့နော်။နောက်တစ်ခုကညီလာခံကျင်းပမဲ့ပုံစံနောက်တစ်ခုကကျွန်တော်တို့ညီလာခံကျင်းပရေးပူးတွဲကော်မတီဖွဲ့စည်းရေးအဲ့ဒါဆွေးနွေးတည်ပြီးပါတယ်ထူးခြားချက်ကကျွန်တော်ညီလာခံကျင်းပရေးပူးတွဲကော်မတီမှာလက်မှတ်မထိုးရသေးတဲ့အဖွဲ့တွေပါဝင်ဖို့ပါဒါကိုလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကသဘောတူတဲ့အတွက်ကျွန်တော်တို့ဒီနေ့နေ့လယ်ပိုင်းဆက်ပြီးဆွေးနွေးပါတယ်
27ရာစုပင်လုံညီလာခံကိုဩဂတ်စ်လ31ရက်နေ့မှာဖွင့်ပွဲကျင်းပသွားမှာဖြစ်ပြီး၄ရက်ကြာကျင်းပဖို့ရထားသလိုပြောင်းလဲမှုရှိနိုင်တယ်လို့လည်းပြောပါရယ်ဒီနေ့ဆွေးနွေးပွဲကိုနိုင်ငံရေးအစုအဖွဲ့က16ဦးတိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့က15ဦးအစိုးရဘက်က16ဦးတက်ရောက်ခဲ့ပါရယ်ဒီအစည်းအဝေးကို၂ရက်ကြာကျင်းပမှာဖြစ်ပြီး27ရာစုပင်လုံညီလာခံကျင်းပမဲ့၄ရက်နဲ့ပြင်ဆင်မှုတွေကိုထုတ်ပြန်ကြေညာပေးသွားမှာဖြစ်ပါရယ်ရှင်